တောင်ကျောက်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာရှနိုင်ငံတွေကြားကွာဟမှုတွေတိုးလာနေတာပိုပြီးထင်ရှားလာတယ်လို့အရှိတောင်ဒေသအရေးဆန်းစစ်လေ့လာသူတွေကသုံးသပ်ကြပါတယ်။တောင်ကျောက်ပင်လယ်ပြင်ဒေသမှာရေကြောင်းစီးနှင်းဥပဒေနဲ့အညီချင်းသုံးမှုမရှိဘဲဖြစ်နေတယ်လို့အာရှနိုင်ငံတွေအတွက်ရေကြောင်းတိုးလာမှုလွတ်လပ်ခွင့်ဆုံးရှုံးနေတာကိုအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်မှုတွေရှိနေတယ်နဲ့အာရှနိုင်ငံတွေကတော့အင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့အားပြန်မှုကလည်းဒေသမင်းတင်ငင်ထိကြိုက်မှာကိုပိုးပြီးစွင့်နေတာထင်ရှားတယ်လို့ South China Morning Post မှာ Mark Valencia ကသုံးသပ်ထားတာပါအထူးသဖြင့်တရုတ်နိုင်ငံနဲ့ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့ Brunei, Indonesia, Malaysia, Philippines နဲ့ Vietnam လိုဒေသရင်းနိုင်ငံတွေအတွက်တောင်ပြုတ်ပင်လယ်ပြင်ဆိုင်ရာဦးစားပေးမှုဟာတရုတ်နဲ့နည်းနည်းအငင်းပွားမှုမရှိတဲ့ American ရဲ့ဦးစားပေးမှုနဲ့မတူဘဲသူတို့ကသူတို့ရဲ့ရေပိုင်းနဲ့ကိုအတိအမှတ်ပြုဖို့သူတို့ရဲ့ရေပြင်ပိုင်းနဲ့စီးပွားရေးဆောင်တွေကတင်ရန်စားတာတွေကိုတည်ဝင်ပိုင်ဆိုင်ဖို့လို့ပဲဆန္ဒရှိကြပြီးအမေရိကန်နဲ့တရုတ်တို့အားပြန်မှုမှာကြားဝင်ညက်မှာကိုမလိုလားပဲဖြစ်နေတာပါအမေရိကန်ကတော့ရေချောင်းတွန်းလာရဲ့လွတ်လပ်မှုနဲ့အတူတရုတ်ရဲ့ဒေသရင်းနိုင်ငံတွေကိုထောက်လှမ်းမှုပါစိတ်ဆန်းနေတာဖြစ်ပြီးဒါဟာတရုတ်အတွက်သူ့ရဲ့နျူကလ িয়ার ရင်ငုတ်တင်းမောအသင့်နဲ့အတူတခြားကံယူရန်ကာကွယ်ရေးဆိုင်ရာနှိမ့်ဝဲချက်တွေပေါက်ကြားမှာကိုစိုးရိမ်လာစေတာဖြစ်ပါတယ်မလေးရှားမြန်မာနဲ့ထိုင်းနိုင်ငံတို့မှာအစိုးရရဲ့အာဏာထိန်းချုပ်နိုင်မှုမရေရာတဲ့အခြေအနေတချို့ရှိနေပြီးအင်ဒိုနီးရှား၊မလေးရှားနဲ့ဖိလစ်ပိုင်တို့လိုအိုက်စ်စစ်တေးကြော်ကြီးပုံကန်းနေတဲ့နိုင်ငံတွေကဒေတာရင်းတည်ငြိမ်ရေးကိုပဲအဓိကစိုးရိမ်ကြတာဖြစ်ပြီးဒီအန္တရာယ်တွေအတွက်ဒေတာရင်းအင်အားအခြေဆုံးအင်ဒိုနီးရှားလိုနိုင်ငံကအမေရိကန်လိုအဝေးကအင်အားကြီးထက်အနီးကအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ကသာအားကိုးခြင်းကြောင့်ပြနေတာပါ။ဒါ့အပြင်အမေရိကန်ကလားတရုတ်ကပါတောင်ကျောက်ပင်လယ်ပြင်အရင်းနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေတနည်းတစ်ညွတ်ထဲပံ့ပိုးတာကိုလိုချင်ကြပေမဲ့ခုအကျိုးစီးပွားနဲ့ကိုယ်လှုပ်ရှားနေကြတဲ့အာဆီယံနိုင်ငံတွေကြားစီးလုံးမှုအတွက်နားမမြင်သေးတယ်လို့အမေရိကန်နဲ့အာဆီယံတို့ကြားအမြင်ကွဲပြားမှုလည်းတိုးလာနေတယ်လို့သုံးသပ်ပါတယ်